မင်္ဂလာပါနော်ဒီအဝီကပတ်စဉ်စီစဉ်တင်ဆက်နေကြအိဒါစကားဝိုင်းကနေကြိုဆိုပါတယ်ကျွန်တော်ကဒီအဝီမြန်မာပိုင်းအိဒါရင်းနေပါကျွန်တော်နဲ့အတူစတူဒီယိုထဲမှာဒီအဝီအိဒါချုပ်ပုံစံရှိနေပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မကြာသေးခင်ကထိုင်းပါလီမန်မှာနှစ်ရက်ကြာကျင်းပပြုလုပ်သွားတဲ့မြမအရေးဆွေးနွေးဝိုင်းအကြောင်းပဲဖြစ်ပါတယ်မင်္ဂလာပါကိုသော
မင်္ဂလာပါကိုရည
်အကျွန်တော်တိကျအတိုင်းပဲပြီးသွားတဲ့မလ2ရက်နဲ့3ရက်နေ့ဒီမှာ
ထ
ိုင်းပါလီမန်မှာပေါ့နော်မြမရေးဆွေးနွေးဝယ်ကျင်းပသွားတာပေါ့ဆိုတော့ NUG NUCC စတဲ့ကိုယ်စားလှယ်တွေပါတလို့မျိုးပေါ့နော်နောက်ပြီးတော့တိုင်းသားတန်တကိုင်းအဖွဲ့ကြီးရဲ့ကိုယ်စားလှယ်တွေလည်းစုံစုံလင်တွေ့ရတယ်ဗ
ျ
ဆိုတော့ထိုင်းဆိုရတယ်မကတော့ပေါ့ထိုင်းအတိုက်ခံကပါအခုဒီ humanitarian corridor လို့ခေါ်တဲ့ဒီလူသားချင်းစာနာထောက်ထားမှုစင်းချံပေါ့နော
်
အဲ့ဒါကိုသဘောတူဆောင်ရွက်လာတာတွေ့ရတဲ့အခါမှာကြတော့ထိုင်းနိုင်ငံရဲ့မြမအရေးသဘောထားပြောင်းလဲလာပြီလို့ပြောလို့ရမလားဗျ
ပြောင်းလဲလာပြီလို့ပြောလို့ရပါတယ်ဒါ positive ဖြစ်ပါတယ်အဲ့လိုကျွန်တော်ပြောချင်တယ်အဲ့တော့ဒီစစ်ကောင်စီရဲ့3 years after the coup ပေါ့နော်အဲ့ခေါင်းစဉ်နဲ့တူဒီထိုင်းပါလီမန်လွတ်တော်မှာကျင်းပတာဖြစ်တယ်နောက်ပြီးတော့ဒါဟာလည်းပထမဆုံးချိန်လက်ရှိအစိုးရတည်ကလက်ထက်မှာကျင်းပတဲ့မြန်မာပြည်ဆွေးနွေးတဲ့ကျင်းပပွဲဖြစ်ပါတယ်အဲခုနကိုရင်းနှီးပြောခဲ့သလိုပဲတိုင်းနာအဖွဲ့အစည်းတွေပါတယ်ပြီးတော့ NUG ပါတယ်အာ AAO တွေပါတယ်မြန်မာရေလှုပ်ရှားတက်ကြွလှုပ်ရှားသူတွေ INGO တွေဖွဲ့စည်းတွေတန်တမန်တွေတက်ရောက်တာကိုကျွန်တော်တို့တွေ့ရတယ်ပြီးတော့မီဒီယာတွေမစ္စမားနဲ့ AR တွေလည်းပါမတက်ရောက်တာကိုကျွန်တော်တွေ့ရတာဖြစ်ပါတယ်ဒါပေမဲ့စစ်ကောင်စီဘက်ကတော့တက်ရောက်တာမတွေ့ရဘူးပေါ့လေဆိုတော့ဒါပေမဲ့စစ်ကောင်စီဘက်ကတော့ဟလာထိုင်းအစိုးရကနိုင်ငံခြားရေးကိုညှိတက်ရောက်ပြီးစကားပြောမဲ့ကိစ္စထိုင်းတော်ဝင်တက်မတော်ကလူကြီးတွေတွားရောက်ပြီးစကားပြောမဲ့ကိစ္စတွေရဲ့ဒီမီတင်းအဂျင်ဒါတွေမှာတော့တွေ့တဲ့အခါမှာထိုင်းမြန်မာစစ်ကောင်စီဘက်ကလည်းကန့်ကွက်ထားတာကျွန်တော်တွေ့ရတယ်။အဲဒီနောက်ပိုင်းမှာတော့ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနကနေတက်ရောက်ပြီးစကားပြောတာကိုကျွန်တော်တို့မတွေ့ခဲ့ရဘူးပေါ့နော
်။ဆိုတော့ဒီထိုင်းနိုင်ငံရဲ့ဝန်ကြီးပထမစီစဉ်ထားပြီးတော့မှဟလာဒီအကြောင်းမပြဘဲနဲ့ပြန်ပြီးတော့ဆုတ်သွားတာပေါ့။ကျွန်တော်တို့အဲ့လိုမျိုးဟိုတွေ့ရတာကတော့ဒီဆွေးနွေးမမတိုင်ခင်နဲ့ကိုက်ရက်မှာပဲမြန်မာစစ်အစိုးရနိုင်ငံရဲ့ဝန်ကြီးဌာနနေပြီးတော့ကန့်ကွက်စာပို့တာကိုဆိုတော့အဲ့ဒါနဲ့များဆက်ဆိုင်နေ
ဖြစ်နေပါတယ်ဒါပေမဲ့ကျွန်တော်တို့ခုနားလည်ဖို့ကလက်ရှိထိုင်းဆိုးလက်ထက်မှာမြန်မာနဲ့ပတ်သက်တဲ့ policy တွေစပြီးတော့အရွေးပြောင်းနေကျွန်တော်တို့စပြီးမြင်ရတာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ထိုင်းနိုင်ငံရဲ့ဝန်ကြီးကလွန်ခဲ့တဲ့နှစ်လအတွင်းမှာပဲထိုင်းမြန်မာနယ်စပ်ကိုသွားခဲ့တယ်။ခုနကိုရိုင်းနီပြောခဲ့တဲ့ဒီလူသားချင်းစာနာထောက်ပံ့မှုပေးတဲ့စင်ကြံပေါ့နော် humanitarian corridor ကို formulate သွားပြီးကြည့်တယ်ပြီးတော့အဲ့အချိန်ပိုင်းမှာပဲသူအမေရိကန်ကိုသွားခဲ့တယ်တိရုပ်နယ်စကားပြောခဲ့တယ်ဆိုတော့မြန်မာပြည်နဲ့ပတ်သက်တဲ့အရေးတွေဆွေးနွေးခဲ့တာကိုကျွန်တော်တွေ့ရပါတယ်ဒါဟာမြန်မာအရေးနဲ့ပတ်သက်ပြီးလက်ရှိထိုင်းဆိုးအောင်နေပြီးအပြောင်းလဲဆလုပ်ပြီးလို့ပြောတဲ့အချက်ပြ mode တစ်ခု signal ပေးတာလို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်ဆိုတော့အခုမြန်မာအရေးဆွေးနွေးတယ်ဆိုတော့ဒီပါလီမန်မှာတော့အတိုက်ခံ move forward party ကနေအဓိကဦးဆောင်ထားပြီးလုပ်တာကိုကျွန်တော်တို့တွေ့ရတာဖြစ်ပါတယ် move forward party ကမြန်မာအရေးနဲ့ပတ်သက်လာရင်ပို့ပြီးတော့ active ဖြစ်လာတယ်ပို့ပြီးလှုပ်ရှားလာတာကိုကျွန်တော်တို့အခုတွေ့ရတာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့လည်းထိုင်းဆိုးအောင်နေပြီးတော့ move forward party ရဲ့အနေထားကိုကြည့်ပြီးတော့သူတို့ကလည်းမြန်မာ policy ဘယ်လိုဝင်ပြီးတော့ adjust လုပ်မလဲဘယ်လိုဝင်ပြီးတော့မြန်မာ policy ကိုပြန်ပြီးတော့ပြုပြင်ပြောင်းလဲဖို့စူးစမ်းမလဲဆိုတာတုံ့ပြန်မှုတွေလည်းကျွန်တော်တို့တွေ့ရတာဖြစ်ပါတယ်အဲ့တော့ဒီ move forward party ရဲ့ဒီထိုင်းလွှတ်တော်ရေးကော်မတီဥက္ကဋ္ဌဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးပြောရလဲဆိုရင်ဒီဆွေးနွေးပွဲရတဲ့ဆင့်ငြိမ်းချမ်းပြီးတော့ရေရှည်ခံမဲ့မြန်မာနိုင်ငံမှာပေါ့နော်နိုင်ငံရေးဖြည့်တစ်ခုဟုတ်လားလန်းစားရှာဖို့နိုင်မယ်လို့မြင်ပါတယ်လို့ပြောသွားတာတွေ့ရတယ်။ဒါအပြင်ဒီ MFV ရဲ့ခေါင်းဆောင်ဖြစ်တဲ့ဖိတာကနေပြီးတော့ဝင်ကြီးရုပ်ရောင်တွေနဲ့လွဲခဲ့တဲ့ဖိတာပေါ့ဗျာ။သူကတော့မြန်မာနိုင်ငံရဲ့အခြေအနေအားလုံးပေါ်မှာတရားတရားမှုရှိနေတယ်လို့ပြောတယ်။အားလုံးဆိုတဲ့သဘောကတော့အင်ဂျင်နိုင်ငံတွေပြောတာဖြစ်တယ်။အင်ဂျင်နိုင်ငံတွေဆိုတာထိုင်းနိုင်ငံလည်းပါတာပေါ့နော်။ဒါသူကဘာထပ်ပြောလဲဆိုတော့အရေးကြီးဆုံးကကျွန်တော်တို့ဟာမြန်မာနိုင်ငံအင်ဂျင်ကြီးကောင်းပိတာဖို့အတွက်တောင်းတဲ့ဝတ္တရားတွေရှိပါတယ်လို့သူကပြောသွားတာကိုကျွန်တော်တွေ့ရတယ်
။ဆိုတော့သူအဲ့လိုမျိုးစိုးရင်ချက်တွေထဲမှာအခုဟိုလိုမျိုးနောက်ဆုံးခလာစစ်မှုမထမ်းမနေရတော့ဘာလို့ဟိုဥပဒေအရထွက်ပြေးလာတော့မယ်ဟလာဟိုလူငယ်အုပ်ကြီးကိုစိုးရင်တာတို့ဘာလို့အဲ့လိုမျိုးတွေလည်းပါမယ်ထင်တယ်ဟုတ်တယ်မလား
ကျွန်တ ကျွန်တော်မြင်တာကျွန်တော်တို့တခုနားလဲဘောထိုင်းနိုင်ငံအပေါင်းအင်းနီဂျင်းနိုင်ငံတွေကနေပြီးတော့မေအောင်လိုက်အလွန်ကာလကိုကြည်နေပြီလားဆိုတဲ့သုံးသက်ချက်ပေါ့နော်ကျွန်တော်အဲ့ဒါကအရေးကြီးတယ်လို့ကျွန်တော်ထင်တယ်မေအောင်လည်းအလွန်ခစ်ဆိုတာကိုထိုင်းနိုင်ငံရောတရုတ်နိုင်ငံရောအိန္ဒိယရောဘေးအင်းနီဂျင်းနိုင်ငံတွေကကြည်နေတယ်လို့ပြည်တွင်းမှာရှိတဲ့လူတွေရောပြည်ပမှာရှိတဲ့မြန်မာတွေရောဒီအခြေအနေဖြစ်လာမလားပေါ့မေအောင်လည်းအလွန်ခစ်ကိုအလွန်ခစ်ကိုရောက်လာတော့မလားသိဆောင်စရာမလိုတော့ထင်တယ်ဆိုတော့သုံးသက်ချက်တွေလေကျွန်တော်တို့မိသူတွေကြားထဲမှာပြည်တွင်းမှာပြည်ပမှာရှိနေတာတော့ကျွန်တော်တို့အမှန်ပဲဖြစ်ပါတယ်ထူးသဖြင့်ထိုင်းနိုင်ငံဟာမြန်မာနိုင်ငံနဲ့ထိုင်းနိုင်ငံကြားမှာကီလိုမီတာပေါင်း 2,000 ကျော်ရှည်တဲ့ထိဆက်နေတာဖြစ်တယ်အမှတ်တအရေးကြီးတာပါမြန်မာနိုင်ငံမှာဒီနေ့ဖြစ်နေတဲ့ပြည်တွင်းစစ်ဒီပဋိပက္ခတွေအဲပြီးတော့ဒုက္ခသည်တွေရဲ့နေထားတွေထွက်လာတဲ့ကိစ္စတွေခုနစစ်မှုထမ်းမနေရဥပဒေကြောင့်ထပ်ပြီးရိုက်ခတ်မှုရှိတာတွေစီးပွားရေးနိုင်ငံရေးတွေရဲ့ဒီ impact တွေဒီကိုထိုင်းနိုင်ငံကခံနေရတာဖြစ်တယ်။ဒါကြောင့်ထိုင်းနိုင်ငံကီလိုမီတာ 2,000 ကျော်မြန်မာနဲ့ရှယ်ထားတယ်။ဒါကြောင့်အာဆီယံနိုင်ငံတွေထဲမှာဆိုရင်ထိုင်းနိုင်ငံဟာမြန်မာအရေးနဲ့ပတ်သက်ရင်ဖြည့်ရှင်းနိုင်ဖို့အကောင်းဆုံးနေရာမှာရှိနေတယ်လို့ထိုင်းအာဏာပိုင်တွေကအတိုက်ခံအောင်ယုံကြည်ကြတော့ကျွန်တော်တို့တွေ့ရတယ်။အဲ့ထက်မှမြန်မာနိုင်ငံနဲ့ပတ်သက်ပြီးပို့ပြီးတော့အခုလက်တလုံးမှာတော့ပို့ပြီးတော့စိတ်ဝင်စားလာတာဟာမြန်မာနိုင်ငံမှာဘုရားကြီးမြောင်းလံဥဆောင်ထားတဲ့စစ်ကောင်စီကမြန်မာနိုင်ငံကိုတည်ညောင်ထိန်းသိမ်းချနိုင်တဲ့အခြေအနေမရှိတော့ဘူးဆိုတော့အားရတော့အဓိကအချက်လို့ကျွန်တော
်ခုနားဆင်နေကြတာကတော့ဧရာဝတီကအပတ်စဉ်စီစဉ်တင်ဆက်နေကြအေဒါစကားဝိုင်းတန်လှန့်စီစဉ်ပဲဖြစ်ပါလေအစွဲကိုအောင်စိုးပြောတဲ့အထဲမှာလည်းပါတာပေါ့ခုနကဒီအိန္ဒိယနိုင်ငံတွေရဲ့သဘောထားပြောင်းလဲလာတာကဒီဘုံကြုံခွေးမဲအောင်နိုင်ဦးဆောင်တဲ့မြမစစ်တပ်ကအခုတလောအဲ့လိုမျိုးအရှုံးကြီးရှုံးပြီးတော့ဟလာဒီစစ်မြေပြင်အခြေအနေကသူ့အဲ့လိုမျိုးဟိုအပြောင်းလဲဖြစ်လာတာကိုတွေ့ရတဲ့အခါမှာအခုတော့အိန္ဒိယနိုင်ငံတွေကလည်းပြန်စပြီးတော့အဲသူတို့ policy ကို adjust ပြန်လုပ်တယ်လို့အဲပြောလို့ရမှာပေါ့
ရတာပေါ့
အိန္ဒိယဆိုလို့ရှိရင်တိတ်မကြသေးဘူးဟုတ်တယ်မလားဒီအထက်လွှတ်တော်အမတ်ကနေပြီးတော့အေကအဲ့လိုမျိုးထိန်းချုပ်ထားတဲ့နေရာတွေတွားကြည့်တယ်နောက်ပြီးတော့ကလတန်စီမံကိန်းတွေတွားကြည့်တယ်ဆိုတာဒါတော်တော်လေးကိုအဲ့လိုမျိုးဟိုအိန္ဒိယအစိုးရသဘောထားနဲ့တော့မတူဘူးပေါ့ဒါမဲ့အပြောင်းလဲလာတဲ့အခြေအနေပေါ်မှာအိန္ဒိယဟိုဘာတွေပေါ့ဟိုနိုင်ငံရေးသမားတွေအနေနဲ့ထိတွေ့လာတယ်ခုနကလေးလာသုံးသက်လာတယ်ပြောင်းလဲလာတယ်တို့အဲ့လိုမျိုးပြောရမှာပေါ့နော်
အဲ့လိုပြောလို့ရပါတယ်ဒါအိန္ဒိယနဲ့မဟုတ်တော့ဘဲနဲ့တရုတ်ကိုအိန္ဒိယရောထိုင်းနိုင်ငံရောအဓိကဒီသုံးနိုင်ငံပေါ့နော်ဒါမြန်မာပြည်ရဲ့အခြေအနေကစိုးရိမ်စရာရှိတယ်လက်ရှိအာဏာပိုင်တွေအနေနဲ့တိုင်းပြည်တည်ညွတ်ထိန်းနိုင်မှုမလွယ်ဘူးမြန်မာပြည်မှာလွန်ခဲ့တဲ့3နှစ်အတွင်းမှာ non state actor လို့ခေါ်တဲ့နိုင်ငံတော်မဟုတ်တဲ့ဒီ actor တွေပေါ်လာတယ်အဖွဲ့အစည်းတွေပေါ်လာတယ်သူတို့တွေနဲ့လှုပ်လှုပ်ရမယ်အဲသူတို့တွေကအခြေအနေတွေရော territory တွေရောနယ်မြေတွေရောသူတို့ကလည်းစိတ်ပိုင်းတစ်ခုရထိချုပ်ထားတာထိချုပ်ထားနိုင်တဲ့လူတွေဖြစ်တယ်ပေါ့Nancy actor လို့ခေါ်ပါတယ်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့အဲ့ဒီလူတွေနဲ့အလုပ်ပေါ်လို့ရမယ်ဆိုတဲ့အမျိုးသူတို့ဘက်ကအဲဆုံးဖြတ်ချက်ဘက်ကိုရောက်လာပြီလို့ကျွန်တော်တို့ပြောလို့ရတာပေါ့
စာစဉ်းစားရတာ
စဉ်းစားလာပြီပေါ့နော်ဒါကြောင့်လဲဒီ Thai Parliament မှာရှိတဲ့မြန်မာအရေးဆွေးနွေးတဲ့အခါမှာအဲ့ဒီက Nancy actor တွေလည်းကျွန်တော်တို့ပါလာကြတာကိုကျွန်တော်တို့တွေ့ရတယ်ဟုတ်တယ်မလားဆိုတော့ဒါတွေနဲ့ပို့ပြီးတော့ engage လုပ်လာမယ့်ပုံစံမျိုးအိန္ဒိယကပို့ပြီးတော့ engage လုပ်လာမယ့်ပုံစံမျိုးကိုကျွန်တော်တွေ့ရတယ်လို့ပြောလို့ရပါတယ
်တကယ်လို့အဲ့လိုမျိုးထိုင်းဘက်ကနေပြီးတော့သူတို့ပြောနေတယ်လို့မျိုးဒီ humanitarian corridor ကိုစပြီးတော့ထူထောင်ပြီးလောက်တာနေပေါ့ဗျာ
pilot project ပေါ့ pilot project ပုံစံ
pilot project တောင်စလုပ်နေဆိုတော့ရှေ့လျှောက်အဲ့လိုမျိုးဒီ season အောင်မြင်နိုင်မယ်လို့မြင်လာ
ဒီ season ကကျွန်တော်ထင်တယ်ဒီ season နဲ့ပတ်သက်ပြီးတော့ခုနပြောခဲ့တဲ့ non state actor တွေ ngo တွေ ngo တွေ local ngo တွေဟလာဒီ negan တွေကနေဒီလုပ်ကိုလုပ်နေခဲ့နှစ်ပေါင်း20 30ရှိတော့ပါပြီဒါအသက်ဆန်းမဟုတ်ပါဘူးအဲ့တော့ humanitarian corridor မှာ ownership ကဘယ်သူလဲဆိုတဲ့ကိစ္စလည်းရှိတာပေါ့နော်ဘယ်သူကပိုင်တာလဲဘယ်သူကလုပ်ပါလဲဒါကြောင့်လဲစစ်ကောင်စီပါမယ်ဆိုရင်စစ်ကောင်စီလက်အောက်ခံဖွဲ့စည်းပါမယ်ဆိုရင်လုပ်လို့မရဘူးဆိုတော့အဲကန့်ကွက်ချက်တွေလည်းကျွန်တော်တို့ကြားလာတာဖြစ်ပါတယ်ဒါပေမဲ့ဒါဟုတ်ခုနပြောတဲ့ non state actor ဆိုတဲ့လူတွေနဲ့အဖွဲ့စည်းတွေနဲ့ဟာလားနိုင်ငံတကာရောထိုင်းရောလုပ်မယ်ဆိုရင်တော့ကျွန်တော်ထင်တယ်ဒီဟာကပို့ပြီးတော့ဒီဟာရဲ့ positive ဖြစ်တဲ့ပို့ပြီးကောင်းမွန်တဲ့ရလက်တွေကိုကျွန်တော်တို့တွေ့လာနိုင်တယ်ပေါ့နော်အဲ့လိုပြောလို့ရပါတယ
်ဆိုဒီလောက်ထိထိုင်းပါလီမန်ထိပါအဲ့လိုမျိုးစိတ်ဝင်စားနေရတဲ့မြမအရေးပေါ့နော
်ဟုတ်
ဆိုတော့မြမအရေးကိုရောထိုင်းမီဒီယာတွေဘက်ကဘယ်လိုကြီးရေးနေတာနေကြလဲ
ဆိုတော့မြမအရေးကိုထိုင်းကဘာလို့ပို့စိတ်ဝင်စားလာလဲဆိုတော့ အဓိကတော့1027စစ်စင်ကြီးပဲအဲ့တော့1027စစ်စင်အစတဲ့အချင်းအစပြီးထိုင်းမီဒီယာတွေမှာစိုင်းတီဗီတွေမှာထိုင်းသတင်းတွေမှာအဲ့ဒီအကြောင်းတွေကိုပဲဆိုရှယ်မီဒီယာတွေမှာအဲ့ဒီအကြောင်းတွေကိုပဲနေ့စဉ်ဖော်ပြတွေ့ရတယ်မြန်မာအရေးကိုလေ့လာတဲ့ထိုင်းအကယ်ဒမီတွေပညာရှင်တွေဟာလားအက်ဒီတာတွေသတင်းတောက်တွေသတင်းသားဆရာတွေတက်သူကပညာရှင်တွေကိုရံရမြမအယူလေ့လာပြီးတုံးသက်တာလေးပို့ပြီးထွက်လာတာကျွန်တော်တို့တွေ့ရတာပေါ့နော်ဆိုတော့ပြောချင်တာမြမအယူစိတ်ဝင်စားပုံများလာတဲ့2020စစ်စင်နောက်ပိုင်းမှာနှက်ဆိတ်ဆိတ်ရေးလာတာတော့အဓိကမြမဘီရဲ့ပြည်တွင်းစစ်နဲ့ပတ်သက်တဲ့သတင်းတွေဖြစ်တယ်စစ်မှုထမ်းဥပဒေရိုက်ခတ်မှုတွေရှိတယ်နောက်ထိုင်းကိုရွှေ့ပြောင်းလာတဲ့မြမတွေရဲ့အနေအထားတွေပေါ့နော်စစ်ကောင်စီရဲ့အနေအထားအထူးသဖြင့်စစ်ကောင်စီရဲ့အနေအထားကိုပြောတဲ့အခါမှာလည်းမြမပြည်သူလူထုပေါ်မှာလက်နက်နဲ့ဖိနှိပ်ရက်ဆက်တဲ့စစ်တပ်ရဲ့အကြောင်းတွေကိုထိုင်းကစိတ်ဝင်စားလာတာပိုပြီးစိတ်ဝင်စားလာတာကိုကျွန်တော်တို့တွေ့ရတာဖြစ်ပါတယ်အဲဒီမှာထူးခြားတာတစ်ခုတော့ရှိတယ်အဲ့ဒါကတော့ဘုံယုံကြီးမင်းအောင်နိုင်တဲ့သူမိသားစုရဲ့စီးပွားအင်ပါယာတွေချက်ထွင်နေတဲ့ကိစ္စပြည်တွင်းမှာပြပါမှာပေါ့နော်နောက်ဒါအပြင်ဒီခုလောလောဆယ်ထိုင်းလူညုံရေးဆက်တာနေပြီးတော့တာဝန်ရှိခဲ့တာဝန်ယူခဲ့ဘူးတဲ့လူကြီးတွေဆိုထွက်ပြောနေတာကဒီစစ်ကောင်စီခေါင်းဆောင်ကသူ့မှာအခြေအနေမဟန်တော့တဲ့အချိန်မှာသူကနိုင်ငံခြားတိုင်းပြည်တို့ထွက်ပြေးနိုင်တဲ့အလားအလာရှိတယ်ဆိုတော့တုံးသက်ချက်တွေကိုထွက်ပြောနေတာပဲဖြစ်ပါတယ်ဆိုတော့အဲ့ဒါအစိမ့်စားဖို့ကောင်းတယ်လို့ကျွန်တော်ကတော့ထင်တယ
်ဆိုတော့ဒါဆိုရင်ထိုင်းနေရပါအစလို့မျိုးဟိုဟောကိန်းထုတ်နေတဲ့ဘုညိုကြီးမင်းအောင်လှိုင်ပြီးတော့မယ်ဆိုတော့ဟောကိန်းထုတ်နေတဲ့တည်င်းတွေကတကယ်ပြည့်ပြည့်ဟိုဖြစ်နေတာပေါ့ဆိုတော့အခုပါလီမန်ဆွေးနွေးပွဲရောထိုင်းမီဒီယာတွေကရောဒီလိုမျိုးအဲ့လိုမျိုးသဘောထားတွေပြောင်းလဲလာတာကတော့သူစိတ်ဝင်စားကြကောင်းတာပေါ့ကိုအောင်ဆိုတော့ဒါဆိုရင်ဟိုမေးခွန်းကဘယ်ပြေးမှာလဲပေါ့
ဘယ်ပြေးလဲ
ဘိုးချိုးကြီးမဲအောင်လဲဘယ်ပြေးမှာတရုတ်လား
ရုရှားလား
ရုရှားလားတရုတ်ပြင်းနေဆိုတာလည်းရှိခဲ့ဘူးတာပေါ့
အိန္ဒိယပြေးပါဆိုတော့တရုတ်ပြင်းနေရှိခဲ့ပြီအခု तू ကတကယ်လို့ယူရီးယားကိုပြင်းယူရီးယားပြင်းနေပေါ့ရုရှားကိုပြင်းရုရှားပြင်းနေပေါ့တရုတ်ပြည်ကိုတရုတ်ကလို့ပြင်းမယ်လို့မထင်တရုတ်ကလက်ခံမယ်လို့ကျွန်တော်တော့မထင်ဘူးတရုတ်ကဗီဇာအောင်ပေးပါမလားမသိဘူးဟိုတလောကလည်းဗီယာရင်ပွဲလည်းဖိတ်တယ်မဟုတ်ဘူးဆိုတော့ဟုတ်တယ်မလားဆိုတော့မလာနိုင်ဘူးပေါ့အခု speculation ပေါ့နော်အဲတော့အပြင်မှာနေရာတွေပြင်ရတဲ့အိမ်တွေဝယ်ထားတယ်အဲဘန်ကောက်နဲ့မနီမိုဝေးနေရာတွေမှာအိမ်ခြံဝယ်ထားပြီးတော့အဲ့နေရာမှာသူ transit လုပ်မယ်အဲ့နေရာကိုရွှေ့မယ်ဆိုတော့ကောလာဟလတွေကိုလည်းထိုင်းသတင်းစာတွေထိုင်းနေရာတွေရေးနေတာကိုကျွန်တော် social media မှာရေးနေတာတွေ့ရတယ်ဒါအပြင်ရုရှားမှာဆိုရင်လည်းသူကနေပြီးတော့ဖျားတော့တည်ခဲ့တာရှိတယ်လုံငန်းနည်းနည်း၃နှစ်ကဒါကိုလည်းတချို့တွေကမြင်တာကသူ့အနေနဲ့ရုရှားမှာလည်းဖျားတော့တည်ထားတာရှိတယ်ဒါအပြင်ဟလာရုရှားမှာဆိုရင်လည်းဟလာအိနေ channel ဝယ်ထားတယ်ဆိုတော့ပြေးမယ်ဆိုတော့နည်းနည်းအားပဲရှိတယ်တွတ်တဲ့တယ်ရှိပါတယ်ဟိုမှာထိုင်းနဲ့ရုရှားလားပေါ့အဲအဲ့လိုမျိုးထွက်တိုင်းလည်းရှိတယ်ဒါပေမဲ့ကျွန်တော်ကမြန်မာအရေးကိုလေ့လာတဲ့မြန်မာသတင်းစာဆရာတယောက်အနေနဲ့ပြောချင်တာကတော့ကျွန်တော်တို့ရဲ့သမိုင်းမှာတော့မြန်မာစစ်တပ်မှာအခုလိုအကြီးအကဲတွေနိုင်ငံရေးစီရေးအခက်ကြုံတဲ့အခါကျရင်ပြပောက်ထွက်ပြေးတင်းရှောင်တက်တယ်ဆိုတော့တာရကတွေဖြစ်ပြတယ်မရှိတာကျွန်တော်တွေ့ရတယ်အဲ့လိုမှတ်တမ်းတွေကျွန်တော်တို့မရှိခဲ့ဘူးပေါ့လေပြောချင်တာဘာလဲဆိုတော့တကယ်လို့သူပြေးခဲ့ပြီဆိုရင်တော့သူပထမဆုံးမှတ်တမ်းဝင်မှသူလို့ကျွန်တော်ပြောချင်တာအဲ့ဒါကိုပြောချင်တာဒါပေမဲ့သူမပြေးခင်မှာကျွန်တော်တို့သူမပြေးခင်မှာကျွန်တော်တို့အခုပြောချင်တာကတော့စစ်ကောင်စီနဲ့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်အပါမယ်စစ်ကောင်စီအဖွဲ့ဝင်တော်တော်များများနဲ့အဲ့ဒါစစ်တပ်ကခရိုနီတော်များများတော်တော်များများတော့ပြပမှာသူတို့ရဲ့ခြေထောက်တစ်ဖက်ကိုလှမ်းထားပြီးခြေလမ်းတစ်လမ်းထုတ်ထားပြီးသူတို့ရဲ့သူတို့ပြေးဖို့အတွက်ကိုပဲဖြစ်ဖြစ်သူတို့ရဲ့လုံခြုံရေးအတွက်ဖြစ်ဖြစ်ခြေလမ်းတစ်လမ်းကိုထုတ်ထားပြီးဆိုတော့အမှန်ပဲလို့ကျွန်တော်ပြောလို့ရပါတယ
်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုအောင်ဆိုခင်ဗျာ
ကျေးဇူးပါပဲကိုရင်ကျေးဇူးပါ
ခုနားဆင်ခဲ့ရတာကတော့ AOD ရဲ့အိတ်တစကားဝိုင်းတန်ခွင့်အစီအစဉ်ပဲဖြစ်ပါတယ်ဒီစီစဉ်ကိုအဆအဆုံးနားဆင်ပေးခဲ့ကြလို့ထူးကျေးဇူးပါ